ကမ္ဘာတစ်ဝှမ်းမှာနေ့စဉ်ဆိုသလိုပဲဒီလူပေါင်းတသန်းကျော်ဟာကုသလို့ရပါလျင်နဲ့လိမ္မာဆိုင်ရာကူးစက်တတ်တဲ့ယောဂါတွေကိုကူးစက်ခံနေရတယ်လို့လေ့လာချက်အတင်မှာတွေ့ရတာပါ။လင်ကနေတဆင့်ကူးစက်တဲ့ဒီယောဂါတွေဟာအသက်15နှစ်ကနေ49နှစ်အရွယ်အမျိုးသားအမျိုးသမီးတွေကြားမှာကြည်ကြဲပြန့်ပြန့်ကူးစက်နေတဲ့ဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြနေတာဖြစ်ပါတယ်။ WHO အစင်ကစားထုတ်ပြန်တဲ့ဂျနီဗာမြို့ကနေဗီဒီယိုသင်းတောက်လီဇာစလိုက်သတင်းပေးပို့ထားတာကိုတော့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
နေ့စဉ်တိုင်းမှာနောက်ထပ်လူပေါင်း386တန်းကျော်ဟာကလမီဒီယာ၊ဂနိုရီယာ၊ထရီကိုမနိုင်းယားစစ်နှင့်ဆစ်ဖလစ်တို့လိုရောဂါပိုးတွေကူးစက်ခံနေကြရတယ်လို့ WHO ကပြောပါတယ်။ထားမြခြင်းအပြင်ဆိုရင်လူ25ယောက်မှတယောက်ဟာအဲ့ဒီရောဂါတွေကအနည်းဆုံးတစ်ခုကိုကူးစက်ခံရပြီးတချို့ဆိုရင်တစ်ချိန်ထဲမှာရောဂါပိုးတစ်ခုတည်းပိုပြီးကူးစက်ခံကြရတယ်လို့ WHO ကပြောပါတယ်။ဒီလိလာချက်ကိုဦးဆောင်ပြီးအစီအစဉ်ဆောင်ရည်သူကတော့ WHO ရဲ့မျိုးဆက်ဘွားကျမရေးနဲ့သူတည်တနာဌာနကကူးစက်ယောဂါဆိုင်ရာပညာရှင်မလနီတေလာပါဒီကူးစက်ယောဂါတွေဟာပရိဇီဝစီးနဲ့ကုသပျောက်ကင်းနိုင်တဲ့ယောဂါတွေဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းဒီယောဂါအများစုကယောဂါလက္ခဏာမပြကြတာကြောင့်လူနာတွေကသူတို့မှာဒီယောဂါတွေရှိနေတယ်ဆိုတာကိုမသိကြဘူးလို့မလနီတေလာကပြောပါတယ
် They don't realize they are at riskAnd they don't go in for testing and treatment, and thus the opportunity to transmit.
သူတို့မှအနေရရှိနေတယ်ဆိုတာကိုမသိကြတော့ဘူး။ခြေသွားမစစ်ကြသလိုကုသမှုခံယူဖို့လည်းမလုပ်ကြပါဘူး။ဒါကြောင့်မိန်းမကိုယောဂါကူးစက်ဖို့အလားအလာသိများပါတယ်။ကိုယ့်ရဲ့လိင်ဆက်ဆံဖော်ကိုယောဂါကူးစက်စေဖို့အလားအလာရှိအောင်တာမကကိုယ်ဆောင်မိခင်တွေကတစ်ဆင့်သူတို့ရဲ့ရင်သွေးတွေကိုကူးစက်နိုင်ခြင်းကအကျန်းကိုမြင့်မားပါတယ်
။ Syphilis ယောဂါတစ်မျိုးတည်းနဲ့ကိုပဲမိခင်ပိုက်ထဲမှာတည်ဆုံးပြီးမှမွေးလာတဲ့မွေးပြီးပြီးချင်းတည်ဆုံးသွားတဲ့ကလေးငယ်အစီအတွက်ဟာ2016ခုနှစ်မှာ2000နီးပါးရှိတာကြောင့်တစ်ကမ္ဘာလုံးမှာရင်သွေးငယ်တွေတည်ဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်သွားပါတယ်။ဒီယောဂါပိုးတွေကူးစက်ခံထားရပြီးဆေးကုသမှုမခံယူဘူးဆိုရင်အာယုံကျော်ယောဂါ၊နှလုံးယောဂါ၊သားသမီးမရနိုင်တဲ့ယောဂါ၊တအိမ်ထဲမှာမဟုတ်ဘဲနေရာလွဲပြီးဒရေတီတာနဲ့ HIV ယောဂါပိုးကူးစက်ခံရဖို့အလားအလာများတာတွေအပါအဝင်စိုးရွားတဲ့နာတာရှည်ယောဂါကြီးရနိုင်တယ်လို့ WHO ကသတိပေးပါတယ်။ဒီယောဂါပိုးတွေကူးစက်ခံရတာကိုလူသိရင်သိခါကြစရာလို့ရှက်စရာလို့သဘောထားရကြတာကြောင့်လဲလိန်ဆက်ဆံရကတဆင့်ကူးစက်တဲ့ယောဂါတွေကြဲကြဲပြန့်ပြန့်ကူးစက်နေတာလို့ထေလာကပြောပါတယ်။လူတွေကသူတို့ရဲ့လိန်ဆက်ဆံရေးဆိုင်ရာနောက်ခံသမိုင်းကြောင်းကိုပွန့်ပွန့်လင်းလင်းပြောဖို့တွန်းဆိုကြတာကြောင့်ယောဂါပိုးကူးစက်ခံရတာကိုဘယ်သူမှမသိပဲဖြစ်သွားတတ်တယ်လို့ဒေလာကပြောပါတယ
်။ And so we do consider this a hidden epidemic, a silent epidemic, a dangerous epidemic that is persistent. ဒီယောဂါကိုကိုပုံကွယ်နေတဲ့စဉ်ငင်းနဲ့အနေရကြီးတဲ့ကာယယောဂါဖြစ်ကျွန်တော်တို့လုံးဝသတ်မှတ်ထားပါတယ်။
ဒီယောဂါပိုးတွေဟာတစ်ကမ္ဘာလုံးမှာလူလူတွေကြားထဲမှာမိသားစုတွေထဲမှာကြားမှာဆက်ဆံရေးတွေမှာဆက်ဖြစ်နေဆဲရှိပြီးအလုံးအတွက်အတော်လေးကိုထိခိုက်နစ်နာစေပါတယ်
။လင်ကားတစ်ဆင့်ကူးစက်တဲ့ယောဂါတွေပြန့်ပွားရတဲ့အဓိကအကြောင်းကတော့အကာအကွယ်မယူဘဲလိင်ဆက်ဆံတာကြောင့်ဖြစ်တယ်လို့ WHO ကပြောပါတယ်။ကွန်ဒွန်အသုံးပြုတာနဲ့လိင်မင်းဆိုင်ရာကျန်းမာရေးပညာပေးတာတွေအပါအဝင်ဘေးရန်ကင်းတဲ့လိင်မင်းဆိုင်ရာအလေးထားတွေကတဆင့်ဒီရောဂါပိုးတွေကူးစက်မခံရအောင်ကာကွယ်တားဆီးနိုင်ပါတယ်လို့ WHO ကပြောပါတယ်ခင်ဗျာ။